မေရိကန်ပြည်ထောင်စုကထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေနဲ့သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ပြောဆိုသူတွေစီပိုက်လုံးပုံးတွေပို့တယ်လို့ပြောသူဆိုတာမကြာခင်မှာဖော်ထုတ်နိုင်တယ်လို့ယုံကြည်တဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။တက်တဲ့ကိုလည်းအပြင်းထန်ရှာဖွေနေကြပါတယ်။နယူးယောက်မြို့ရဲကော်မရှင်နာညီဂျိမ်းစ်အိုနီလ်ကဒီလောက်ရကျူးလွန်သူတယောက်ဒါမှမဟုတ်အများကိုကျွန်တော်တို့ဖော်ထုတ်ဖန်ဆီးပါမယ်လို့ဒါတာဝေးနေတဲ့ဘိုင်ကသတင်းတော့တွေကိုပြောပါတယ်။အခုချိန်ထိဖော်ထုတ်တားဆီးနိုင်တဲ့ညဖော်ခွေပစ္စည်းလို့တရားရှိတဲ့အထုပ်တွေအားလုံးကိုဗာဂျီးနီးယားပြည်နယ်ကွန်တီကိုမြို့American Marine Test ကနေက SDN တပ်ခွဲကောင်ကိုပို့လိုက်ပြီလို့ရဲမင်းကြီးအိုနီလ်ကပြောပါတယ်။ဒီလိုလုံးရမျိုးဖြစ်လာတာဟာအမေရိကန်နိုင်ငံမှာဒေါသတင့်တဲ့နိုင်ငံရေးဝန်ကြီးမျိုးရှိနေတာကြောင့်ဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်။အဲလိုဝန်ကြီးမျိုးရှိလာတာဟာသတင်းမီဒီယာတွေကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကဖြစ်တယ်ပြောဆိုပါတယ်။တန်မြတ်ရှုပ်ဖွဲ့ထုတ်တွေကိုလေးမှုထားသူတွေထဲမှာသမ္မတဟောင်းဘရက်ကိုဘာမာ၊ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်၊နိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်၊ရှေ့နေဂျိုးဟောင်းအဲရစ်ဟိုဒါ၊ဒီမိုကရက်တစ်အောင်တော်အမတ်နှစ်ဦး၊ CIA ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နဲ့ဒီလိုပြည်နယ်အထွေထွေမှုအလူကူမှုနဲ့ဟောလိဝုဒ်ရုပ်ရှင်မင်းသားကြီးရောဘတ်ဒနီရိုကိုပေါ်ပါပါတယ်။သူတို့အားလုံးဟာသမ္မတထရမ့်ကိုဝေဖန်ပြောဆိုထားသူတွေကြီးဖြစ်ကြပါတယ်။